to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2020ပြည်နှစ် February လ29ရက်နေ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင့်။ဒီမှာ engine နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ဆိုဝစ်ကွန်ဆင်ပြည်နယ်ကဘီယာဆိုင်ုံတစ်ခုမှာလူစုလိုက်ပြုံးလိုက်ပြစ်ခတ်ခံရမှုကြောင့်ထိခိုက်သေဆုံးသူအများပြားရှိတဲ့ကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ရေးတရုတ်နိုင်ငံရဲ့တုံ့ပြန်မှုပေါ်ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကြီးကျူးစကားပြောခဲ့တဲ့အချိန်ထဲမှာပဲကမ္ဘာ့တဝန်းနိုင်ငံအနေနဲ့အသင့်ပြင်ထားဖို့လဲနှိုးဆော်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့တူကြီးညာပြေးမှာပ
ါကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းနားဆင်ရမှာကတော့
The Maldives welcomes the recent ruling by the International Court of Justice on the Rohingya people. The Maldives intends to support the ongoing efforts.
တကရောမြန်မာနိုင်ငံရခိုင်ပြည်နယ်တွင် Rohingya တွေကိုလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မလုံဆောင်ရေး ICJ တရားရုံးရဲ့ကြားဖြတ်မှုတင်သွင်းမဲ့အကြောင်း Maldives နိုင်ငံကပြောကြားလိုက်တာကိုနားဆင်ရဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့စီစဉ်နေတဲ့သတင်းပေးပို့ချက်ကိုလည်းကြားရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါ
။အမေရိကန်ပြည်ဆိုဝစ်ကွန်ဆင်ပြည်နယ်မေဝေါကီမြို့ကမော်ဆွန်ကူအက်စ်ဘီအက်ဆေယုံမှာလူစုလိုက်ပြုံးလဲပြစ်ခတ်ခံရမှုကြောင့်ထိခိုက်ဒေဆုံးသူအများပြားရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။မေဝေါကီချာနယ်စန်တီနယ်ကတော့အနည်းဆုံးလူ9ဦးသေပြီးတနက်သမားကသူကိုယ်သူအဆုံးစီရင်သွားတယ်လို့လည်းဖော်ပြပါတယ်။ပေါ်ဒူးနေနောက်မှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ဘီအက်ဆေယုံကိုပိတ်ဆို့တားဆီးထားတဲ့အကြောင်းလဲအာနာဝိုင်ကပြောပါတယ်။ပြစ်ခတ်မှုအသေးစိတ်တွေကတော့မသိရသေးပါဘူး။မြို့တော်ဝင်တွန်ဘာရက်ကတော့ထိတ်လန့်စရာနေ့တစ်နေ့ဖြစ်နေမှတ်ချက်ပေးပြောဆိုသွားပါတယ်။ဒီချိန်ထဲမှာရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောကျလာနေတဲ့တရုတ်နိုင်ငံရဲ့တုံ့ပြန်ဆောင်ရွက်မှုတွေပေါ်ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေချီချူးစကားပြောခဲ့ကြတယ်လို့ကမ္ဘာတဝန်းကနိုင်ငံတွေအနေနဲ့ကူးစက်မှုအန္တရာယ်အတွက်အသင့်ပြင်ထားဖို့လဲနှိုးဆော်နေပါတယ်။တရုတ်ကျန်းမာရေးတာဝန်ရှိသူတွေကတော့ဗိုင်းရပ်စ်ကူးစက်မှုတွေအထက်ကြုံနေရတဲ့ဟူပေပြည်နယ်ကအများစုပါဝင်ကူးစက်သူနောက်ထပ်406ရှိတဲ့အကြောင်းပေါ်ဒူးနေကပဲသတင်းထုတ်ပြန်ထားတာပါ။ဒီဆုံးသူ52ယောက်ရှိပြီးအားလုံးကလည်းကူးစက်မှုမပြတ်နိုင်စေဖို့ပြည်ပနဲ့ဆက်သွယ်ဖြတ်ထားတဲ့ဟူပေပြည်နယ်ကပဲဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တရုတ်နိုင်ငံကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်မှာဦးဆောင်နေသူ Bruce Allward ကတော့တရုတ်နိုင်ငံရဲ့ကြိုးပမ်းမှုကြောင့်ကူးစက်ပြန့်နှံ့မှုကိုထိချုပ်နိုင်ခဲ့တယ်လို့နိုင်ငံတွေကလူပေါင်းထောင်ထောင်ချီကူးစက်ခံရမဲ့ခြေနေကိုဟန်တာကောင်ဟန်တာနိုင်ခဲ့တယ်လို့သူ့အဖွဲ့အနေနဲ့ယုံကြည်တဲ့အကြောင်းသတင်းစာရှင်းလင်းပွဲတွင်ပြောဆိုထားတာပါ။ဒီချိန်ထဲမှာပဲဥရောပနဲ့အရှေ့လက်ပိုင်းဒေသတွေမှာကူးစက်မှုတွေနဲ့သေဆုံးမှုတစ်တီပါဝင်ကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးကံနေရတဲ့နိုင်ငံပေါင်းအခုဆိုရင်40လောက်ထိရှိလာနေပါပြီ။ဒီထွက်လဲသက်ဆိုင်ရာအစိုးရအနေနဲ့ယောဂကူးစက်မှုတွေကိုမြန်မြန်ဆန်ဆန်စစ်ဆေးဖို့ကူးစက်သူတွေနဲ့တိတိဆက်ဆံခဲ့သူတွေကိုရှာဖွေစုံစမ်းမှုနဲ့ကူးစက်မှုမဖြစ်အောင်တိကျံခွဲထားဖို့လဲ WHO ကတိုက်တွန်းထားပါတယ်။
ဒီနေ့ငါမဆက်တင်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတာဝန်ရှိသူတွေနဲ့အတူသမ္မတဒေါ်နယ်ထရမ့်ဟာမကြာခင်မိနစ်ပိုင်းအတွင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်အကြောင်းတင်ပြပုံနဲ့ပတ်သက်လို့အမေရိကန်သတင်းမီဒီယာတွေကိုလည်းသမ္မတကပုံထုံးတွေမှာဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်အခြေစိုက် MSNBC နဲ့ CNN သတင်းဌာနတွေဟာဗိုင်းရပ်စ်ပိုးပိုးပြီးဆိုးဝါးတဲ့အောင်သတင်းတုတွေရေးသားနေကြကြောင်းအမေရိကန်ပြည်ထောင်စုဟာဒီရောဂါကိုတိုက်ဖျက်နိုင်ကြောင်း Twitter လူမှုကွန်ရက်ကတစဉ်သမ္မတထရန့်ကရေးသားခဲ့ပါတယ်။ရောဂါပိုးထိန်းချုပ်ရေးအတွက်နေဆက်တချို့ကိုပိတ်ပစ်တာအပါအဝင်ဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်ရေးအတွက်သူ့အစိုးရအနေနဲ့CDC တို့ကကောင်းမွန်စွာကင်တွယ်ဆောင်ရွက်နေကြောင်းလဲသမ္မတထရန့်ကပြောပါတယ်။ဗိုလ်ထုနဲ့အထိတော့အမေရိကန်မှာဗိုင်းရပ်စ်ကိုကူးစက်သူ60အထိရှိသွားပြီဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့လူသမ္မတအောင်ဂျိုးဘိုင်ဒန်အတွက်စနေနေ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပမဲ့ပါတီတွင်ပနမရွေးပွဲမှာအနိုင်ရဖို့မျှော်လင့်နေပါတယ်။ဒီမိုကရက်ကိုစရီရဲ့အင်္ဂါနေ့ညကစကားဆက်ထိုးပွဲမှာလည်းအနိုင်ရမှာဖြစ်တဲ့ကြောင်းယုံကြည်မှုအပြည့်နဲ့ကြီးညာသွားတယ်လို့လူလူသဘောထားစစ်တမ်းတချို့မှလည်းတူးတူမှအနိုင်ရနိုင်တဲ့အကြောင်းဖော်ပြနေတာပါ။ 538.com website ရဲ့သဘောထားစစ်တမ်းမှာဆိုရင်လဲမဲအလုံးရဲ့30ရာခိုင်နှုန်းရမယ်ဆိုပြီးခန့်မှန်းထားသလိုတနင်္ဂနွေလုံးအတိုင်းအတာမှာရှေ့တန်းရောက်နေတဲ့ Vermont ပြည်နယ်ထက်လွတ်တော်မှဘာနီစင်တာက23ရာခိုင်နှုန်းနဲ့ထောက်ခံမှုများစွာရမထားသေးတဲ့ဘီလီယံနာတစ်ထည်တွန်စတီယာကတော့73ရာခိုင်နှုန်းနဲ့တတိယနေရာမှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်
အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာမွတ်စလင်နဲ့ဟိန္ဒူတွေအကြားအထိကျုံဖြစ်နေတာမှာအ ਨੇ စုံလူ23ဦးသေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့တာကြောင့်တည်ငြိမ်မှုရှိရေးအတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကတောင်းဆိုလိုက်ပါတယ်။မြို့တော်ရဲ့အပြင်ပိုင်းမှာဖြစ်နေတဲ့အထိကျုံတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းအဆိုးဝါးဆုံးဖြစ်တယ်လို့ဆိုပါတယ်။အခင်းဖြစ်တဲ့နေရာနဲ့ကီလိုမီတာ20လောက်ဝေးတဲ့နေရာမှာဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံနေချိန်မှာပဲအထိကျုံတွေဖြစ်ခဲ့တာပါ။နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေသစ်အပေါ်သဘောထားကွဲပြားမှုတွေကနေထိတဲ့ရင်ဆိုင်မှုတွေစတင်ဖြစ်ပေါ်ခဲ့တာမှာနောက်ပိုင်းမှာတော့ဂဲတွေတန်ကြောင်းတွေတနတ်တွေကင်ဆောင်ထားတဲ့သူတွေနဲ့ဘာသာရေးလူမျိုးရေးဆိုင်ရာအဓိကရုံးအဖြစ်ပြောင်းလဲသွားခဲ့ပါတယ်လက်နက်ကန်ရတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မှာအဲ့ဒီဒေသတွေကိုကင်းလဲ့နေပါတယ်တည်ဆုံသူတွေဟာတနတ်နဲ့ပြစ်ခံရတဲ့ဒဏ်ရာဒါမှမဟုတ်ဓာတ်နဲ့ခုတ်ခံရတဲ့ဒဏ်ရာတွေကြောင့်ဖြစ်တယ်လို့ဆရာဝန်တွေကပြောပါတယ်လက်လံတက်ခတ်မှုတွေကနေရှောင်ရှားဖို့အဆောက်အဦအမြင့်ပေါ်တွေကနေခုံချပြီးတည်ဆုံတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပင်လယ်ပင်လယ်တွေကဘာရှန်ချာကျွန်းမှာရိုဟင်ဂျာဒုက္ခသည်တစ်သိန်းလောက်ကိုပြောင်းရွှေ့နေရာချမှတ်အစီအစဉ်ကိုဆန့်ကန့်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတူကပို့ထူးနေမှာပြောလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုနေရာသစ်မှာပြောင်းထားဖို့ဘင်္ဂလားဒေ့ရှ်အနာဘက်နေအချိန်တော်ကြခဲ့ကအစီအစဉ်နေပေမဲ့မုတ်တုံရွာစီမှာရေကြီးနိုင်တဲ့အန္တရာယ်ရှိတဲ့နေရာမှာနေထိုင်ရမယ့်အစီအစဉ်ပေါ်မှာတော့ဒုက္ခသည်တွေနဲ့လူခွင့်ရေးဖွဲ့တွေစိုးရိမ်နေတာပါဒါပေမဲ့အခုကအစီအစဉ်ကိုဆန့်ကန့်ထားလိုက်ပြီဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကပ်ဘေးဒဏ်စီမံခန့်ခွဲရေးဆိုင်ရာအငွေတန်းဝန်ကြီးအန္တမာဝါရာခင်မို့မန်ကိုကိုကပီ AFP သတင်းကဖော်ပြထားပါတယ်ဒီနိုင်ငံရဲ့ဂျာဝင်ညှိနှိုင်းမှုရဒုက္ခသည်တွေနေရပြောင်းရေးအစီအစဉ်မှာတိုးတက်မှုတွေရှိနေတာကြောင့်ပြောင်းရွှေ့နေရာချထားဖို့တဲ့နေရပြောင်းနိုင်မဲ့တန်တမာရေးကျိုးပမ်းမှုတွေကိုအာရုံစိုက်ဆောင်ရဖို့ရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညွန်ရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS ရင်ဂျာအုပ်စုရောအုပ်စုကိုလိုက်လံရှင်းလင်းတဲ့မြန်မာလူညွန်ရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာစုရကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာတွေတရားလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေရဲ့အခြေခံခွင့်ရေးတွေနဲ့လူညွန်ရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ဖို့ရေးအစီအစဉ်တွေအထမမြတ်ပဲဖြစ်နေရတာပါ။ရင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မှတ်နဲ့မြန်မာစုရကတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားပြီးကုသဘောဆန္ဒနဲ့နေရပြန်သူရာခိုင်နှုန်းအထိရှိနေပြီဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်။
အိန္ဒိယနဲ့မြန်မာအကြားနားလည်မှုစာကြွန်လွှာ၃ခုလက်မှတ်ရေးထိုးဖို့အိန္ဒိယအစိုးရအဖွဲ့ကသဘောတူလိုက်ပြီဖြစ်ပါတယ်။သဘောတူညီမှုရရှိလိုက်တဲ့ကဏ္ဍ၃ခုကတော့တရားမဝင်သစ်မောင်းခိုးကူးမှုတားဆီးတိုက်ဖျက်ရေးကြားနဲ့တခြားတော်ရန်တရိတ်ဆန်တွေထိမ့်သိမ်းဆောင်ရှောက်ရေးဓာတ်ဆီးနဲ့ဆိုင်တဲ့ပစ္စည်းတွေထုတ်လို့ရေးနဲ့ဆက်သွယ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်တယ်လို့အိန္ဒိယပြန်ကြားရေးဝန်ကြီးပရာကာရှ်ဂျာဗာဒေကာကသတင်းတောက်တွေကိုဗုဒ္ဓနေ့မှာပြောပါတယ်။အိန္ဒိယနိုင်ငံကိုလေးရကြရောက်ရှိနေတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့တရားဝင်ခီးစဉ်အတွင်းအခုလိုနားလည်မှုစာကြွန်တော်တွေကိုလက်မှတ်ရေးထိုးတာလည်းဖြစ်ပါတယ်။တော်ရင်တရိတ်ဆန်ဆောင်းလျှော်ရင်နဲ့ပတ်သက်လို့အိန္ဒိယကမြန်မာကိုတင်နန်းပို့ချပေးသွားမယ်လို့လည်းဝန်ကြီးဂျာဗာဒက်ကာကပြောပါတယ်။ဒီနားလည်မှုစာကြွန်တော်တွေကိုလက်မှတ်ရေးထိုးခြင်းအပြင်အိန္ဒိယနဲ့မြန်မာကြားကပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်ကောင်းမွန်လာစေမှာဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
တိုင်းနိုင်ငံတောင်ပိုင်းမှာဒီဇင်ဘာစောပိုင်းကရေမတော်တဆမှုတွင်တည်ဆုံသွားတဲ့မြန်မာလူထုမတူးတွေအလို့ရှင်ကနှစ်နာရီပြည့်မှာဖြစ်တဲ့အကြောင်းအလို့သမားရေးလှူရှားသူတွေကပြောပါရယ်ဆုံကလာမျိုးနီးမြန်မာလူထုမတွေလိုက်ပါလာတဲ့ကုန်တင်ကန်းတင်းလာနေကတိမ်မောက်ရွာကတည်ဆုံသူစောက်လေရေးအလို့သမားတိုင်းနိုင်ငံမှာတရားဝင်အလို့လုံးနေသူတူးဖြစ်တဲ့အကြောင်းအလို့ရှင်ကနှစ်နာရီပြည့်မှာဖြစ်တဲ့အကြောင်းဟဲ့ရံမျိုးအခြေဆိုင်ရွှေပြောင်းလူထုမအခွင့်ရေးကွန်ရက်တာဝန်ခံဥပါကြီးက VOE ကိုပြောပါရယ်
မင်းအရင်ဝင်ရမှာကတော့ဒီကျွန်တော်တို့ဒီသေသွားတဲ့အမျိုးသားတရားအတွက်ပဲရမယ်သေသွားတဲ့အလို့သမားအတွက်ပေါ့နော်အဲကျန်တဲ့သူတွေကြတော့ဒီမျက်နှာကြီးရေလို့မဟုတ်ဘူးနင်းနေပပနာသွားတာဆိုတော့သူကစိတ်ကူသားပေးတာပေါ့ဗျာထိုင်နေတာကသူတို့တစ်ထည့်ကနေပြီးတော့စိတ်ရောလိုက်ပြီးတော့စိတ်ကူသားပေးတာပေါ့နော
်ဘကုမျိုးစာတိသေဆုံးသူအလို့သမားမှာဇနီးနဲ့သားသမီးတို့ရောက်ကြံခဲ့ပြီးမျက်နှာကြီးငွေကိုတော့မိသားစုဝင်ဖြစ်တဲ့ဇနီးတွေကိုလည်းလာရောက်ထောက်ယူရလိမ့်မယ်ဆိုပြီးတော့လေဥပဒေကြီးကပြောပါတယ်
မြန်မာနိုင်ငံကလမ်းကြိုးတစ်ခုအတွင်းရှားပါရှေးဟောင်းပို့ဟရုပ်ကျွင်းနှစ်ကောင်ကိုနိုင်ငံတကာသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။အဲ့ဒီပြင်းထဲမှာမူရင်းမပြည့်ရှိနေတဲ့ပို့ဟနှစ်ကောင်အပေါ်တုံ့တက်ချက်တွေကိုတော့ရှာဖွေတွေ့ရှိတဲ့သိပ္ပံပညာရှင်တွေကဂေါဒဝါနာသုတေသနဂျာနယ်မှာဖော်ပြထားပါတယ်။ဒီပို့ဟနှစ်ကောင်ကိုတော့ခရီနော့တီကိုလာစဗာဗာနဲ့မူလယ်ရီပလက်တီနာပိုကွန်ဂီလိုအသီးသီးအမည်ပေးထားပြီးသူတို့ကိုပိုးဖလံအုပ်စုထဲမှာထည့်ထားတယ်လို့ဆိုပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်ပေါင်း69သန်းလောက်ကတက်ရှိထင်ရှားရှိနေခဲ့တာလို့ခန့်မှန်းထားပါတယ်အဲ့ဒီကာလဟာခရီတာဆူအစ်လို့ခေါ်တဲ့ဒိုင်နိုဆောတွေတက်ရှိထင်ရှားရှိခဲ့တဲ့အချိန်လည်းဖြစ်ပါတယ်သူတို့ကိုမြန်မာနိုင်ငံဟူကောင်တောင်ကြားမှာမိုင်းတူရကထွက်လာတဲ့ပင်းနေထဲမှာတွေ့ရှိခဲ့တာလို့ဆိုပါတယ်ဒီမိုင်းနေနဲ့မိုင်းတွင်းကထွက်လာတဲ့ပင်းတွေကိုသူတေသနမျိုးစုံပြုတ်လုံနေကြတာဖြစ်ပါတယ်သူတေသီတွေလစ်လာဖို့အတွက်ပရင်တန်130ပေးခဲ့တယ်လို့ဆိုပါတယ်အစောပိုင်းတုန်းကလည်းမိုင်းတွင်းကထွက်လာတဲ့ကြောင်မီးတွေကိုသူတေသနလုတ်ခဲ့တယ်လို့ဆိုပါတယ်အခုတွေ့ရှိတဲ့ပိုဟနှကောင်ဟာဒိုင်နိုဆောတွေရှိခဲ့တဲ့ခေတုန်းကတက်ရှိထင်ရှားရှိခဲ့ပြီးပုံစံမပြတ်ထိမ့်သိမ်းထားတဲ့အခြေအနေကိုပထမဆုံးတွေ့ရှိတာဖြစ်တယ်လို့ဆိုပါတယ
်ကောင်းတွင်ဦးနဲ့ကိုစောဝင်းလိုက်ပါရှင်အခုဆက်လက်ပြီးတော့သတင်းလှော်တွေကိုနားဆင်ရမှာပါမြန်မာနိုင်ငံရခိုင်ပြည်နယ်တွင်းရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မလုံဆောင်နိုင်ရေးICJ နိုင်ငံတကာတရားရုံးမှာကြားပြက်မှုတင်သွင်းမဲ့အကြောင်း Maldives နိုင်ငံကပြောကြားလိုက်ပါတယ်။ Rohingya တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာကိုဟန်တားဖို့ပြက်ကွက်ခဲ့တယ်လို့မြန်မာအစိုးရကဆွဆွဲထားတဲ့ Gambia နိုင်ငံရဲ့အမှုကို ICJ တရားရုံးကဆုံးဖြတ်ပြီးတစ်လအကြာမှာ Maldives နိုင်ငံကလည်းအလားတူလှုပ်ဆောင်လာတာပါ။အပြေဆုံးကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ Maldives နိုင်ငံဟာ Rohingya ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို ICJ တရားရုံးမှာကြားပြက်မှုတင်တဲ့အကြောင်းကြေညာလိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီစည်းဝေးပွဲမှာ Maldives နိုင်ငံသားရေးဝန်ကြီး Abdullah Shahid ကဖေဖော်ဝါရီလ25ရက်နေ့မှာတင်ပြခဲ့တာပါ
The Maldives welcomes the recent ruling by the International Court of Justice on the Rohingya people.
ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့ ICJ နိုင်ငံကတရားရုံးကမကြာသေးခင်ကဆုံးဖြတ်ချက်ချလိုက်တဲ့အပေါ်မော်လ်ဒိုက်ဖ်နိုင်ငံကကြိုးဆိုပါတယ်ရိုဟင်ဂျာတွေအပေါ်ပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူဆောင်ရွက်မှုတွေကိုမော်လ်ဒိုက်ဖ်နိုင်ငံကထောက်ခံအားပေးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်က OIC ထိပ်သီးစည်းဝေးပွဲမှာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်နဲ့အညီ ICJ တရားရုံးမှာရောက်နေတဲ့ရိုဟင်ဂျာအမှုမှာဂျားဝင်ဆောင်ရွက်ဖို့ခိုင်မာတဲ့အထောက်အထားတွေရှိနေတယ်လို့မော်လ်ဒိုက်ဖ်အစိုးရကဆုံးဖြတ်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တင့်တော်တဲ့အချိန်မှာစာရေးအမှုဖွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စကိုဥဆောင်လုပ်ကံခဲ့တဲ့ဂမ်ဘီယာနိုင်ငံကို OIC အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကျေးဇူးတင်ကြောင်းပြောပြစေ
။ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ Maldives နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာလည်းပါရှိပါတယ်။ Maldives ကICJ မှာတင်သွင်းမဲ့အမှုကိုတော့ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့တိတိကျကျပြောဆိုလို့ရှိတဲ့လူခွင့်ရေးရှင်နေအမော်ကလူနီကရှင်းနေဖြစ်လိုက်ပါဆောင်ရွက်သွားမှာဖြစ်ပါတယ်။သူဟာဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အရင် Maldives သမ္မတဟောင်းမိုဟာမက်နာရှစ်ကို2013နှစ်ချမှတ်ခဲ့တာတရားမဝင်ကြောင်းကုလသမဂ္ဂကိုစားအောင်မြင်စွာလိုက်ပါဆောင်ရွက်ပေးခဲ့ဘူးသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကတော့အစိုးရအနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့လွတ်လပ်သောစုံစမ်းရေးကော်မရှင် ICOE ဖွဲ့စည်းပြီးအဲ့ဒီစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်အရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့ဖေဖော်ဝါရီ26ရက်နေ့ကလူ့ခွင့်ရေးကောင်စီ CEO ဝဲကိုပြောတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် The government has studied the report and the office of the president issued a statement
အစိုးရအနေနဲ့ဒီအစီရင်ခံစာကိုလေ့လာပြီးတဲ့အခါကျတော့ရှင်းနေကြုံယုံနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကင်တွယ်မှုတွေလုပ်ဖို့တမရယုံကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်။အလားတူလိုပဲတမရဘက်ကလည်းဒီအမှုတွေကိုတမရတရားစီရင်ရေးလမ်းကြောင်းအရအရေးယူဖို့စစ်ဥပဒေချုပ်ယုံကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွန်းလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိတယ်လို့အရေးယူနိုင်စွာလည်းရှိပါတယ
်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နေရေးဘင်္ဂလားဒေ့ရှ်နဲ့နားလည်မှုစာကျွန်လွှာရေးထိုးပြီးပူးပေါင်းဆောင်ရွက်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းလက်တွဲဆောင်ရွက်နေကြောင်းပြောပါတယ်မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလုပ်ရတဲ့ဆက်ပြီးမဖြစ်အောင်တားဆီးရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာ ကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်လေးချက်ကို ICJ တရားရုံးကဇန်နဝါရီလ23ရက်နေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာလူမျိုးတွေတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားချက်ကို ICJ တရားရုံးကညှင်းဆိုခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ကိုစောဝင်းလိုင်ကပြောပြသွားတာပါ။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေတာပါ။မြန်မာအစိုးရကနေရာကန့်သက်ထားမှုကြောင့်ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကြန့်ကြာနေရာကနေလာမယ့် April လလောက်မှာစတင်ကျင်းပနိုင်ဖို့ NCA အပြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကနေစီစဉ်နေတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တစ်ဖက်မှာ NCA အပြစ်ရဲ့စာချုပ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အဖွဲ့အနေနဲ့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့အလုံးပါဝင်ရင် NCA ထိုးဖို့အသင့်ရှိကြောင်းမကြာသေးခင်ကထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကို23ရာစုပြည်လုံးညီလာခံစရုပ်သားချင်းမကျင်းပခင်မှာကျင်းပပြုလုပ်သွားမယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ပြောခွေရဘူမူဆိုင်ခန်းဆိုင်က VOA ကိုပြောပါတယ
် NT တို့ခါ National Dialogue ကိုကျွန်တော်ကျင်းပဖို့ရှိတယ် NT ကျင်းပဖို့ဆိုတော့ဒီတစ်ခေါက်ကျွန်တော်တောင်းဆိုထားတဲ့ LinkedIn ညွှန်နေတဲ့မှာပေါ့နော် Now အဲ့မတိုင်ခင်ကအကျိုးဆွေးနွေးပွဲကြတော့ကျွန်တော်တောင်ကြီးမှာပြင်ဆင်ထားပါတယ်အကြံဖြင်းကြတော့ကျွန်တော် Mask လာ20ကနေ30အထိကြတော့အကျိုးစီးဝေးပေါ့နော်ပထမပတ်လောက်မှာကျတော့ဒီ link key မှာ national dialogue ကျတော့ပြင်ဆင်ထားဖို့တော့ရှိရခင
်ဖေဖော်ဝါရီလ23ရက်နေ့ကနေ24ရက်နေ့ထိတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဌာနချုပ်မှာကျင်းပခဲ့တဲ့အကြိမ်20မြောက်စီဝေးပြီးမှာဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ဟာ NCA ပြည်ရလက်မှတ်ရေးသူသားတဲ့ဘွဲ့ဖြစ်ပေမဲ့အစိုးရကနေရာကတ်သတ်ထားတာကြောင့်ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကိစ္စဟာကြန့်ကြန့်နေတာပါပုံမူဆိုင်ခန်းဆန်ကရှမ်းလူမျိုးလားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပလို့တဲ့9နေရာကိုအစိုးရကနေခွင့်မပြုဘူးလို့ပြောပါတယ
်။အရင်တစ်ခါကတော့ကျွန်တော်9မြို့နယ်ပေါ့ကတ်တက်ခံရပြီးတော့မှ VND မလုပ်ခဲ့ရဘူးပေါ့နော်။ဒါပေမဲ့ကျွန်တော်ဆွေးနွေးပွဲအချင်းချင်းကိုဒီနောက်ပိုင်းမှာကျွန်တော်ဆွေးနွေးပြီးတော့မှကျွန်တော် link key မှာလုပ်မယ်လို့ကျွန်တော်သဘောထားကြခဲ့တယ်ခင်ဗျ။ဒီနောက်ကတော့ပင်လုံရဲ့တောင်ကြီးရဲ့နောက်မန္တလေးရဲ့နောက်ကိုထင်းရဲ့9နေရာခင်ဗျ။
ဒါအပြင်ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းလူမျိုးတွေအားလုံးပါဝင်နိုင်အောင်စီစဉ်သွားမယ်လို့လည်းပြောပါတယ်။နောက်ရှမ်းလက်နက်ကန်ဖွဲ့တစ်ဖွဲ့ဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့ကတော့မြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးပါဘူး။ဒါပေမဲ့အားလုံးပါဝင်နိုင်ရင် SSPP SSC ဖွဲ့အနေနဲ့ NCA လက်မှတ်ရေးထိုးဖို့အသိအရှိနေကြောင်းဖေဖော်ဝါရီလ19ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။SSPP SSA ဖွဲ့ဟာမြန်မာစိုးရနဲ့ပြည်내အစ်အပြည့်ရလက်မှတ်ရေးထိုးထားပြီးဖြစ်ပေမဲ့ NCA တော့လက်မှတ်မရေးထိုးရသေးပါဘူး NCA လက်မှတ်ရေးထိုးရတဲ့ဆိုရင်တော့အလုံးပါဝင်နိုင်ဖို့လိုအပ်တယ်လို့ SSPP စစ်ဘက်ရာရှိသူကပြောပါတယ
်အားလုံးတို့ငါဖွဲ့ရှိတယ်အဲငါဖွဲ့ကဘယ်လိုချက်ထုတ်ပြီးတာ SSPP ကျန်တဲ့လက်ဖွဲ့မထိုးသေးဘူး NCA တစ်ဖက်တော့ကျန်တဲ့ဒီလက်ချက်ဖြစ်တော့မပေါ့ဒီကြည့်ပေမှာသတ်နေမလဲ
ဒါကြောင့် NCA လက်မှတ်ရေးထိုးရမှာတိုင်းတာလက်နက်ကန်တို့ဖွဲ့အလုံးပါဝင်ဖို့အတွက်အဓိကမြောက်ပိုင်းမှာမိဖွဲ့နဲ့တွဲဆူညှိနှိုင်းဖြေချသွားဖို့လိုအပ်တယ်လို့လည်းသူကဆိုပါတယ် NCA လက်မှတ်ရေးထိုးဖို့အသင့်ရှိနေတယ်လို့ SSPP SSA ဖွဲ့ကညင်ချက်ထုတ်ပြန်ပြီးဖေဖော်ဝါရီလ24ရက်နေ့မှာပဲမိုင်းရှူချေးတီးနယ်ဘက်မှာရှိတဲ့ SSPP SSA တပ်စခန်းကိုမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်လို့လည်း SSPP တပ်မှုကဆက်ပြောပါတယ
်ဆက်လိမဘမစစ်တာ SSPP တောက်ကတည်းကကျေမုံရှူနေသားကြီးကြီးနေသားမှာအဲမှာသူတို့ကပြစ်တဲ့ဘက်ကဘမစစ်တာက SSPP တောက်
SSPP SSA ဖွဲ့ဟာ UWSA ဝါတာဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့မှာပါဝင်နေပါတယ်။ FENCC ဖွဲ့မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ၊ကချင်လွတ်လပ်ရေးဖွဲ့ KIA ၊မိုင်းလန်တပ်ဖွဲ့ NDAA ၊ဝါတာဖွဲ့ UWSA ၊တမ်းမလောင်တပ်ဖွဲ့ TNLA ၊ကိုကတပ်ဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ပါဝင်နေပါတယ်။ဒီဖွဲ့တွေထဲမှာတမ်းမလောင်တပ်ဖွဲ့ TNLA, ကိုကန့်တပ်ဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားနေစေချင်ဒီမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအင်ကပြောပြသွားတာပါ။ VOA အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှု NDA ရဲ့အတွက်ကြိုတင်ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေချိန်မှာပဲနိုင်ငံရေးအတိုင်းအဝိုင်းမှာတော့သဘောထားကွဲလွဲနေစေဖြစ်ပါတယ်။သမ္မတ Donald Trump ကတော့ Virus NDA ကိုထိန်းချုပ်ထားနိုင်ကြောင်းပြောထားပေမဲ့အတိုက်ခံဒီမိုကရက်လွှတ်တော်အမတ်တွေကတော့လက်မခံကြပါဘူး။ကိုရိုနာဗိုင်းရပ်စ်ပြဿနာဖြေရှင်းရေးမှာအငင်းပွားစရာကြုံနေရတဲ့အခြေအနေတွေကိုတော့ကိုအောင်လွင်ဦးကပြောပြမှာပါရှင့်။
ုံးနိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်မှာလည်းကူးစက်မှုတွေမလွဲမသွေကျော်နိုင်တယ်ဆိုပြီးယောဂထင်းချွေရင်းနဲ့ကာဝေးဌာန CDC ကသတိပေးထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုအနေကိုဖြေရှင်းဖို့အမေရိကန်အစိုးရကိုယ်တိုင်ကလည်းအသုံးစရိတ်ဖြစ်နောက်ထပ်ဒေါ်လာ1ဘီလီယံခွဲအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတောင်းခံထားတာပါ။ဒါမှမဟုတ်သမ္မတဒေါ်နယ်ထရန့်ကတော့ဗိုင်းရပ်စ်အနေကိုအမေရိကန်မှာနန်းနန်းနေနေထိန်းထားနိုင်တယ်ဆိုပြီးအင်္ဂါနေ့ကအိန္ဒိယနိုင်ငံခီးစဉ်ဆုံးသက်မှာပဲပြောထားပါတယ်။
As far as what we're doing with the new virus, I think that we're doing a great job.
The virus put in a patelu tinaro sangya thara ri ga imata ma kaung na lo yu sa ba de.
Na de lo America ma ro Japan na ngan ga sekam ma yat tha ke de Diamond Princess a pyo si thimo wa ni pyan kho la de American na ngan da ri de ga 6 yaw ma virus ku set ni da tui ya de chaung CDC ga bautu ni ma be chinya tha de twe su su paw ku set tu 59 yaw thi shin ni ba de. American thamara imbu ro ga ro dai mi ma virus san ni chaung wa yin ရင်ဆိုင်မဲ့အစီအစဉ်လေးနဲ့ပတ်သက်လို့လွှတ်တော်မှာအစီရင်ခံထားတာပါ။ဒါပေမဲ့လည်းတက်လွှတ်တော်မှာ Richard Blumenthal တို့လိုအတိုက်ခံဒီမိုကရက်တစ်ကတော့အစိုးရရဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးဆိုပြီးဝေဖန်နေကြပါတယ်
။ Approach right now seems to be take 2 aspirin and call us in the morning.
လက်ရှိပုံစံကအကြိုက်ခဲပျောက်စေးနှလုံးတောက်ပြီးမနေ့ကလာခဲ့ပါလို့ပြောသလိုဖြစ်နေပါတယ်။နောက်ထပ်တောင်းထားတဲ့အသုံးစရိတ်ကလည်းကျွန်တော်မြင်မှာတော့မလွှဲသာမရှောင်သာကြုံရတော့မဲ့ယောဂကြီးကနေ American တွေကိုအကာအကွယ်ပေးဖို့မလုံလောက်ပါဘူး။
အမေရိကန်ပြည်ထောင်စုကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Alex Azar ကတော့အမေရိကန်ပြည်သူတွေကြားကူးစက်နိုင်တဲ့အန္တရာယ်နှေးပါနေစေဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောထားပါတယ်။ဒါမှမဟုတ်ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲယောဂထင်းချွေရေးနဲ့ကာဝေးဌာန CDC ရဲ့ဒုတိယညွှန်ကြားမှု N Shuchek ကတော့ကမ္ဘာတစ်ဝှမ်းမှာလက်ရှိကြုံနေရတဲ့အခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အကြောင်းပြောဆိုထားတာပါ
Now it's not so much a question of if this will happen anymore but rather more a question of exactly when
အခုချိန်ဟာဖြစ်လာမလားဆိုတာကိုမေးရတော့မယ့်အချိန်မဟုတ်ပါဘူးဘယ်ချိန်မှဖြစ်မလဲဒီတိုင်းတွေကလူဘလောက်များများကိုကူးစက်နိုင်တယ်လဲပြည်ထောင်တဲ့အခြေအနေမျိုးနဲ့ရှုပ်ထွေးနက်နဲတဲ့ယောဂပုံစံမျိုးဘလောက်ထိကြုံရနိုင်တယ်လဲဆိုတာတွေကိုအတိအကျမေးခွန်းထုတ်ရမယ့်အချိန်ပ
ါသမ္မတထရန့်ကတော့ကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အတိုက်အခံဒီမိုကရက်တစ်နဲ့မီဒီယာတွေကမဆိုးဆိုးအောင်ပုံဖော်နေတယ်ဆိုပြီးဗိုလ်ထုတွေမှာပဲ Twitter လူမှုကွန်ရက်မှာပြောဆိုလိုက်တယ်လို့မကြာသေးခင်ရက်တွေက stock ဈေးကွက်တွေမှာကျဆင်းမှုတွေကြုံရတဲ့အတွက်လည်းအပြစ်ဖို့ခဲ့တာပါ coronavirus အခြေအနေနဲ့ပတ်သက်လို့ဗိုလ်ထုတွေနှောင်းပိုင်းမှာပဲ CDC တာဝန်ရှိသူတွေနဲ့အတူသမ္မတ Trump ကသတင်းစာရှင်းလင်းပွဲကျင်းပဖို့လည်းစီစဉ်ထားပါတယ်အချိန်ထဲမှာပဲအင်ဂျီရောက coronavirus အန္တရာယ်ကိုတုံ့ပြန်မှုထုကိုယ်စက်တူးကိုတာဝန်ပေးဖို့စဉ်းစားနေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေတာပါဒါမှမလဲထုကိုယ်စက်တူးကိုတာဝန်ပေးသင့်မသင့်ဆိုတာကိုအစိုးရတာဝန်ရှိသူတွေကြားအခြေတင်ငင်းခုန်နေစေဖြစ်တဲ့အကြောင်းလဲဝါရှင်တန်နိုင်ငံရေးလောကအကြောင်းစောင့်ကြည့်နေတဲ့ political သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကျမတို့မြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့8နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15113၊လိုင်းဒိုမီတာ25 kHz 11823၊လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြမှာပါရှင်
။အာဆာအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အန္တရာယ်ရှိသလားမြန်မာနိုင်ငံအတွက်အန္တရာယ်ရှိသလားအာဆာ A threat to Bangladesh or Burma ဆိုတဲ့ခေါင်းစဉ်နဲ့ Slim Summit ရေးတဲ့ဆောင်းပါးကို thedailynewnation.com မှာဖတ်ရပါတယ်။ Arkan Rohingya Salvation Army အာဆာအဖွဲ့ဟာပါကစ္စတန်နဲ့ဆော်ဒီအရေဗျာနိုင်ငံမှာစတင်အမြင့်တွေခဲ့တယ်။နိုင်ငံဖြတ်ကျော် jihadist ကိုရဲနဲ့ဆက်နွယ်မှုရှိမရှိပြဖို့တော့ထောက်ထားများကြီးမရှိဘူးဆိုပြီးအစာချီရေးသားထားပါတယ်။အာဆာခေါင်းဆောင်ဟာကရာချီမှာကြီးပင်းခဲ့ပြီးတဲ့နောက်ဆော်ဒီကိုရောက်သွားပြီးပါကစ္စတန်ရဲ့အရှေ့လယ်ပိုင်းဒေသမှာရောက်နေတဲ့ရိုဟင်ဂျာတွေစီကရမုံငွေတွေစုဆောင်းခဲ့တယ်လို့ဆိုပါတယ်။အာဆာအဖွဲ့ဟာတိုက်ပြီးပြည့်တဲ့နေကိုအတော်ကြာအသုံးပြုတိုက်ခိုက်ခဲ့ပေမဲ့မြန်မာစစ်တပ်ကနှိမ်နှင်းတိုက်ခိုက်ပြီးတဲ့အခါမှာတော့တိတိတသားပဲအနေနဲ့မရှိတော့ဘူးလို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်နယ်ကထွက်ပြေးခဲ့ကြပြီးမှတော့အာဆာအဖွဲ့ဝင်တွေဟာလည်းဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကဒုက္ခသည်စခန်းတွေစီရောက်သွားခဲ့ပါတယ်။အဲဒီစခန်းတွေမှာအာဆာအဖွဲ့ဝင်အကြံဖက်ကမ်းဝင်တွေကဒုက္ခသည်တွေပေါ်ခုထုံးလို့အသုံးချပါတယ်လို့ရေးသားထားပါတယ်။ဒုက္ခသည်တွေအာဆာအဖွဲ့တွေဝင်တဲ့အခါမှာလဲမိသားစုတွေအတွက်လုံခြုံမှုနဲ့အပူဆောင်အရေးအမြစ်တွေထောက်ပံ့ပေးနိုင်တဲ့မဲလုံးကလည်းရှိနေပါတယ်လို့ဆိုပါတယ်။ရှာရှာပါပါပေးတဲ့အင်တာဗျူးတစ်ခုမှာတော့အာဆာကောင်းဆောင်အတူလာကနိုင်ငံသားဖြစ်ပြန်လဲခွင့်ပြုတဲ့အထိလက်နက်ကင်ခုခံတိုက်ခတ်သွားမယ်လို့လည်းဆိုပါတယ်။ 2019ခုနှစ်ဩဂုတ်လ16ရက်နေ့ဗီဒီယိုအင်တာဗျူးမှာအတူလာက IS နဲ့အဆက်အသွယ်မရှိကြောင်းပြောသလိုဘင်္ဂလားဒေ့ရှ်ကလုံခြုံရေးဆိုင်ရာကြွညင်သူတွေကလည်းအာဆာနဲ့နေဆက်ဖြတ်ကျော် Jihadist ဂုံရဲအဖွဲ့တွေအကြားယုံကြည်မှုပိုင်းမတူဘူးလို့ဆိုပါတယ်အဆက်ဆံရှိတဲ့ဆိုရင်လည်းဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကသူတို့ကိုဖယ်ရှားဖို့ဖြစ်လာမှာလို့လည်းထောက်ပြထားပါတယ်နေဇာဖြတ်ကျော် Jihadist တွေအကြမှာတော့1980ပြည်နှစ်တွန်းက Osman Bin Laden ကိုလှုပ်ဆော်ပေးခဲ့သူတရားဟောဆရာ Abdul Azam ကရိုဟင်ဂျာတွေထွက်ပြေးရတာနဲ့ပတ်သက်လို့ပြောကြားခဲ့ဘူးသလို2014ခုနှစ်ဇူလိုင်လတုန်းကလည်း IS အဖွဲ့ကောင်းဆောင် Abu Bakr al-Baghdadi ကလည်းရိုဟင်ဂျာတွေရဲ့ဖိနှိပ်ခံမှုစလင်တွေဖြစ်ကြောင်းနဲ့ IS အနေနဲ့သူတို့ကိုကာဝန်ပေးဖို့မျှော်လင့်ကြောင်းပြောကြားခဲ့မှုပါတဲ့တုတ်တင်ခံရတဲ့ Bangladesh IS ကောင်းဆောင် Sheikh Abdul Ibrahim El Hanif ကလည်း Bangladesh နိုင်ငံတွင်းကနေအိန္ဒိယနဲ့မြန်မာနိုင်ငံကိုတိုက်ခိုက်မယ်လို့2016ခုနှစ်ကပြောခဲ့ပူပါတယ်။ကမ္ဘာလုံးဆိုင်ရာပဲအကြမ်းဖက်အဖွဲ့ကမှတော့ဒီဒေသထဲအခြေမချသေးဘူးလို့ဆိုပါတယ်။အာဆာအဖွဲ့ကအခုထိတိုင်အောင်ပဲအဖွဲ့ဝင်စုဆောင်ရေးနဲ့အတွေးအခေါ်တည်သွင်းရေးကိုသာအယုံဆိုင်လှုပ်ဆောင်နေကြောင်းအာဆာအဖွဲ့ရဲ့စီရေးစွမ်းရည်ကညံ့ပြင်းနေသေးကြောင်းအဖွဲ့ဝင်တွေဟာလူရတာတွေ၊ချင်းချောက်ငွေတောင်းတာတွေနဲ့မွေးစေးနဲ့မောင်ကိုပစ္စည်းတည်ဆောင်တာတွေမှာပါဝင်နေပြီးလောလောဆယ်စီးရဲလှူရှာမှုတွေမရှိတာကြောင့်အစားအဖွဲ့ဟာအစွဲမရှိတဲ့ကြားတာဖြစ်နေကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
ကုလသမဂ္ဂတရားရုံးမှာရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့ရှေ့နေအမားကလိုနီကိုမော်လ်ဒိုက်ဗ်စ်နိုင်ငံကငှားရမ်းလိုက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ AFP သတင်းဌာနမှဖော်ပြထားတဲ့စောင်းပေါင်းကိုကောက်နှုတ်တင်ပြခြင်းပါတယ်။ကမ္ဘာလှည့်ခီးသွားအများစုအကြိုက်ဆုံးနေရာဖြစ်တဲ့မော်လ်ဒိုက်ဗ်စ်နိုင်ငံကနေနာမည်ကြီးလူအခွင့်အရေးရှေ့နေအမားကလိုနီကိုရိုဟင်ဂျာအရေးရှေ့နေလိုက်ပေးဖို့ငှားရမ်းလိုက်ပါတယ်။ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာရဲ့နှိမ်ပယ်နှိပ်စက်မှုတွေအတွက်တရားမျှတမှုရရေးကြိုးပမ်းမှုမှာအမားကလိုနီလိုက်ပါဆောင်ရွက်ပေးမှာပါ2019ခုနှစ်မှာရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူရေးဂမ်ဘီယာနိုင်ငံရဲ့ကြိုးပမ်းမှုမှာမော်လ်ဒိုက်ဗ်စ်နိုင်ငံလည်းတရားဝင်ပူးပေါင်းပါဝင်မှာဖြစ်ကြောင်းဗုဒ္ဓဘုနေ့ကမော်လ်ဒိုက်ဗ်စ်အစိုးရကကြေညာခဲ့တာပါရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေအကာအကွယ်ပေးဖို့အရေးပေါ်စီမံချက်ချမှတ်ဆောင်ရွက်ဖို့ပြီးခဲ့တဲ့လက ICJ တရားသူကြီးတွေအားလုံးတညီတညွတ်ထဲအမိန့်ချမှတ်ခဲ့ပါတယ်အဓိကဆွဲချက်ဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးဖို့မြန်မာကပြက်ကွက်ခဲ့တယ်ဆိုတဲ့အမှုကိုတော့ဆက်လက်စစ်ဆေးဖို့နှစ်အနည်းငယ်ကြာအောင်မှာပါမော်လ်ဒိုက်ဗ်စ်နိုင်ငံမှာပထမဆုံးဒီမိုကရေစီရွေးကောက်ပွဲနဲ့တက်လာတဲ့သမ္မတဟောင်းမိုဟာမက်နက်စ်ဟီဒ်ရဲ့ကိုယ်စားလှယ်ရှိနေအဖြစ်အမားကလိုနီကဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။သမရာဟောင်းနတ်စ်ဟစ်ကို2015ခုနှစ်ကချမှတ်ခဲ့တဲ့ထောင်ဒဏ်73နှစ်ဟာတရားမဝင်ကြောင်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုရဖို့အမားကလိုနီကဆောင်ရွက်ခဲ့သူဖြစ်ပါတယ်။2016ခုနှစ်မှာပြည်ပကိုစေဝါကူတာဖို့ထွက်ခွာခွင့်ရခဲ့တဲ့သမရာဟောင်းနတ်စ်ဟစ်ဟာဗြိတိန်နိုင်ငံမှာနိုင်ငံရေးခုလုံခွင့်ရခဲ့တာပါ။အဲ့ဒီနောက်မော်လ်ဒိုက်ဗ်စ်နိုင်ငံမှာအာနာရှင်ဆန်တဲ့သမ္မတအဗ်ဒူလာယမင်း2018ခုနှစ်မှာအာနာလက်လွတ်ခဲ့ပြီးတဲ့နောက်ပြည်ပရောက်နေတဲ့သမ္မတဟောင်းနတ်စ်ဟစ်နဲ့အတူအခြားအဝေးရောက်လှုပ်ရှားနေသူပေါင်း3သိန်းကျော်အားလုံးကိုချမှတ်ထားတဲ့ထောင်ဒဏ်တွေကနေကင်းလွတ်ခွင့်ပေးခဲ့ပါတယ်။အခုချိန်မှာတော့သမ္မတဟောင်းနတ်စ်ဟစ်ဟာလွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်နေပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အကာအကွယ်မဲ့နေတဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးအကာအကွယ်ပေးဖို့ကြားပြတ်စီမံဆောင်ရွက်ချက်တွေလှုပ်ဆောင်ဖို့နဲ့အမှုဖြစ်နေချိန်မှာတပ်တွေအထောက်အထားဖျက်ဆီးတာတွေကိုကာကွယ်ဖို့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကျူးဆိုကြောင်းမော်လ်ဒိုက်ဗ်စ်အစိုးရကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုအတွက်တာဝန်ခံမှုတာဝန်ယူမှုမရှိတာအချိန်တော်ကြာနေပြီးအသက်မသေးဘဲလွတ်မြောက်လာတဲ့ရိုဟင်ဂျာတွေအတွက်အခုလိုအရေးပါတဲ့တရားမျှတမှုရရေးကြိုးပမ်းမှုမှာပူးပေါင်းဆောင်ရွက်သွားဖို့အသင့်ရှိနေကြောင်းအမားကလိုနီကပြောကြားခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 kHz 933ကလိုင်းတိုမီတာ40 kHz 9483ညလိုင်းတိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
အခုအချိန်မှာတော့ကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့အခြေအနေကိုလည်းဒီပေါ့နော်ကျွန်တော်တို့ချီမှာဘုံကော်မတီလည်းဖွဲ့စည်းဖြစ်တယ်ကျမရင်းနဲ့အာဇာဝင်ဌာနကလည်းအင်တာအတိုက်လုံတာဖြစ်တယ်
ဒါကတော့
အချိန်နဲ့တပြေးချိန်နဲ့သတင်းတွေ
virus ဒီ corona virus နဲ့ပတ်သက်ပြီးကာကွယ်ရေးမှာဘလို့ထိရောက်အောင်ကာကွယ်မလဲဆိုတဲ့အပိုင်းကိုတင်ပြထားတဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုအခါဥရောပနဲ့အာဖရိကတိုက်တွေထိပြက်နှက်ရောက်ရှိနေပြီးတော့ဒီ virus ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေး NDA တွေဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့မိုင်ပေါင်းထောင်ချီပြီးနေဆက်ချင်းထိတွေ့နေတဲ့မြန်မာနိုင်ငံမှာကူးစက်ပြက်နှက်မှုတိတ်မကြားရသလိုရောဂါဖြစ်ပွားတဲ့လူနာမတွေ့ရသေးဘူးလို့သိရပါတယ်။မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုတိတ်အားကောင်းနေလို့လား၊ရှာဖွေဖော်ထုတ်မှုညံ့လို့လား၊မြမအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဆရာဦးတိမောင်သားခင်ဗျာဒီတိမ်တော့ဆရာကိုကျွန်တော်ဆရာဝန်တယောက်အနေနဲ့ဆက်သွယ်မင်းမြန်းလိုတာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာမိုင်ပေါင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေဆက်ဖြတ်တဲ့ gate ဆိုတာလည်းပဲတနည်းအားဖြင့်မဟုတ်ပါဘူးရွာတူရွာထဲမှာခလဲကနေဆက်မြင်းကဖြတ်နေတယ်အိမ်တိမ်ထဲမှာအိမ်ဦးခန့်ကဒီဘက်မှာအနောက်ဖက်ခန့်ကဟိုဘက်မှာဆက်ပြင်းဖြစ်နေတာလည်းအများကြီးရှိတဲ့ကိစ္စပါဒီနေဆက်ကဆိုတော့လောက်နေဆက်ချင်းတွေ့နေတဲ့ဒေသမှာကမ္ဘာနိုင်ငံတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားမှုနဲ့နှိုင်းယှဉ်လိုက်မြန်မာပြည်မှာအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗမာဘက်ကအမှန်တကယ်ဆန်းစစ်ကြည့်နိုင်ရလားဆိုတာမေးချင်တာဖြစ်ပါတယ်ပထမဆုံးမြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောဂါနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘလော့သိထားပါတယ်ဆရာ
ဆရာဘုရားအဖြစ်တော့တုတ်ကွေးနေပါလိဖြစ်တယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးဝန်ကြီးဌာနကလင်းနဲ့ထားပြီးလုပ်လေလုပ်တာရှိပါတယ်အမလေးရင်နေမှာကိုပူချိန်နေစစ်စေးတဲ့ဟာမျိုးညောက်ခီးတရားတွေပြန်လာတဲ့ခါမျိုးတွေမှာလည်းတွေ့ရလေးရှိတယ်လေတွေ့ပြီဆိုလို့ရှိရင်လည်းတိတိကျကျစနစ်တကျလေးလုပ်တွေလုပ်တာရှိပါလေအခုကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ချိန်မှာအတတ်နိုင်ဆုံးတော့တုံ့ပြန်ဆောင်ရွက်ဖို့လုပ်နေတယ်အဖက်မှာလည်းအားများကြတဲ့ပြောဆိုသံတွေကိုလည်းကြားရတယ်ပေါ့နော်အမအဖြစ်နဲ့ဆက်ချင်းဆက်ဆက်နေပြီးတော့အဲနေဆက်ကိုမပိတ်ဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော်
နေကြကလည်းပြရခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်အဝင်ထွက်ဆိုရင်တော့ဒီနေရာကတော့ပိတ်စည်းကြတယ် facility လည်းပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီပြီးဆက်ဆက်နေတာဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကကစစ်စစ်နိုင်တယ်လို့ပြောလို့ရမှာလေဆရာနော
်အဲနေဆက်ထောင်ချီပြီးရှိတယ်ဆိုရင်ဘယ်လိုဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်ရှေ့နယ်အနောက်ဆိုတာကအတော်လေးဝေးကွာသေးတယ်ဗျ။လေးရင်နဲ့သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်၄နိုင်နဲ့၅နိုင်ခီးလောက်ရှိ။ဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပုံပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိလားဆိုတာပုံပြီးမှန်မယ်။ပုံပြီးပြောတင်တယ်လို့ကျွန်တော်ဒီလိုလေးစဉ်းစားပါတယ
်။ကျန်းမာရေးဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေထားတာတွေ့ရပါတယ်။အဲ့လောက်ထိမှန်နိုင်ပါလားရော။
မြန်မာနိုင်ငံမှာကူးစက်မှုရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်နားလည်မှုပေါ်မှာမူတည်မှာပေါ့နော်ကျွန်မဝန်ကြီးဌာနနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိသည်များအแทမှာတော့မတွေ့သေးဘူးဆိုတဲ့အဓိပ္ပာယ်ပါနော်မြန်မာတိုင်းကလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူးဒါပေမဲ့ဒီတောင်ကိုရီးယားတူရစ်တွေကမြန်မာပြည်ကိုလာတယ်တွေ့တယ်ပြန်သွားတယ်လူနဲ့ဆက်ဆက်ခဲ့တဲ့ lure berdua sih deh sura utak kuiya ni jadi dengen pun beri. Nampaknya zaman itu na tua biro cie deh, pon. Sura cie ada kalo emahwe di lure go sauci deh, tapi mesti leh macam. Zaman ini punya biro begi deh. Dah deh pun bi loko lo malah. Ma apa? Mandali ma uang apa ni lure tuh thare niya go pune. Siapa mau pune lo jono macam ada ibu. Mandali ma biasanya komedi pune. ຈັ່ງຫມໍພ່ແດລະເນາະພີ່ຄູປ້ອງໄດ້ແລ້ວຍົກກູຍາຄີດວາດີລາດວາດີຜິດລາແລ້ວສຸຍເອີ້ອັນທີ່ໂຕຣິຊຶມໄຊປະການຍາອູຕອງຈີອິນເລອະສາດີດາດີມາໂອທີ່ໂລປິນສິນແຈດດີອະເຕັນຖາກະລາໂອເນາະເອີ້ລະຄວາຣັນທີນເລົ່າແດບໍເນາະດູເດອູທີຈາຖ້າໄລແມ່ນເລົ່າສຸຍເອີ້ທີ່ປິນສິນຖ້າຫມູ່ມາມັນຕະລຍາລ້ວຍບີ້ຈັ່ນນາມາດ້ວຍຍາຈົນລະດີກະອັນເລົ່າບໍ່ມີຈິນາວ່າຍະມານ
တို့ထင်ပါတယ်ဘလောက်ကျမရေးဝန်ကြီးဌာနကသူတို့တွေးတဲ့စီရင်ရတာသူတို့ပြောလိုက်တာတပြည်လုံးမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်တော်လေးများကွာဟနေကြတာ ਈ တော့
အဲကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်မြဲများသောအပြည့်ခုလိုပညာပေးထားပြီဆိုလို့ရှိရင်တော့အဖျားနာလို့ပြင်ပစည်းကမ်းတွေကိုရောက်တယ်ဆိုလို့ရှိရင်လည်းပြင်ပစည်းကမ်းမှာထိုင်တဲ့ဆရာဝန်တွေကဒီဟာကိုချက်ချင်းအကြောင်းကြားလောက်အောင်တော့အသိပညာဒီနိုးကြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကမြန်မာနိုင်ငံလူလူရဲ့ကျန်းမာရေးအစီဘလောက်မြင်မသလဲညသောအဖြစ်တချို့ကိစ္စတွေမှာမျက်စိကန်းတစ်စီမကြောက်ဆူပြီးတော့ပြောကြတဲ့သဘောမျိုးဟိုတုန်းကရှိခဲ့ပါတယ်အခုခါမှာတော့လူလူဟာအဲ့လေကိုသန့်စင်မှုတို့လိုအပ်တဲ့နှခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာကလူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ပစ္စည်းအရေးတက်ကလုံလောက်ရှိရလားဆရာကြီးဟ
ိုလူတွေမှာအသိရှိပါတယ်အခုလောက်ပြောနေကြပြီဆိုရင်တို့သတင်းတွေကိုကြားနေကြပြီ Facebook တွေကိုသုံးနေကြပြီတို့သိနေကြပြီဒါပေမဲ့အဲ့ဒီပတ်ဝန်းကျင်ကိုဖန်တီးနိုင်သလားအစိုးရရဲ့အခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်အဲ့ဒီနေရာမှာအားနဲ့ချက်ရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအားဖြင့်လူတွေသွားလာပြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပြမိလက်ဆေးဖို့ဆက်ပြာနော်ကျွန်တော်တို့ဒါတွေကအစိုးရကတာဝန်ယူဆောင်ရမှာဗောနော်ဥမာကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရကအဲ့ဒီအတွက်အရေးပေါ်ဘတ်ဂျက်တွေကိုချထားဖို့လိုတယ်ခစ်စ်အစိုးရတွေကများသောအားဖြင့်ပညာရေးနဲ့ကျန်းမာရေးဟာသူတို့ရဲ့အဓိကကြတဲ့အလုပ်ဖြစ်နေထားတယ်မြန်မာနိုင်ငံဘာကအဲ့ဒီနှစ်ခုကိုအဓိကကြတဲ့အလုပ်အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေဟာပူပူကြီးကျယ်တကယ်တို့လုတ်ပြီးတော့ဘာမှအကောင့်ထဲမှာပေါ်လာတာမျိုးကိုတွေ့ရတယ်
။ဒါပေမဲ့အခုနောက်ပိုင်းမှာကျမ်းမာရေးအသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းကအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်။အဲ့ဟာကလုံလောလောဆယ်ပါရလားအခုလိုပြည်သူလူထုအသိပညာကျမ်းမာရေးဆောင်ရှားမှုအတွက်သူတို့ရဲ့အသိပညာနိုးကြားဖို့အတွက
်အဲ့ဒီနေရာမှာတော့အားနည်းချက်တွေရှိတယ်ထင်တယ်။ဘာကြောင့်လဲဆိုရင်ဘတ်ဂျက်ကိုချထားပေးလိုက်ပြီးအသုံးစရိတ်တွေသုံးပြီဆိုဘလို့နေရာမှာသုံးတာလဲလို့ပြန်လဲခွဲချမ်းစိတ်ပြဖို့လိုတယ်။ဥမာအဖြစ်အစာဦးတွေပါများတော့အဖြစ်အသုံးပြုကြတယ်။နော်အစာဦးတွေမလိုဘူးပုတ်ပါဘူးလိုပါတယ်။ဒါပေမဲ့အစာဦးကတစ်ဖက်ကကိုယ်တွေအတွက်ပတ်စံကြံနေပေါ့ဗျာ။ချပေးလိုက်တဲ့တာဝန်ခံနဲ့အရာရှိတွေအတွက်ပတ်စံကြံနေဒါကြောင့်မို့အစာဦးတွေတွန်းဆောက်တယ်။အဲ့တော့ကျမရဲ့ဆရာကိစ္စတွေလူသူကလေယူရမဲ့ပညာရေးကလေးတွေရဲ့ပညာရေးတိုးတက်ဖို့နေရာတွေမှာသုံးသလား။အဲ့တော့ပြန်ပြီးတော့ budget ကိုသုံးသက်တဲ့အခါမှာကပညာရေးဆိုင်ရာအသုံးစိတ်ကိုဘလို့ခွဲခြားပြီးသုံးတယ်လေဆိုတော့နံပါတ်1အစိုးရမှာပွင့်လင်းမြင်သာမှုအားနည်းတယ်။ကျမရဲ့ဌာနကလည်းဒါတွေကိုခွင့်ပြလေခွင့်ပြထားတယ်မရှိဘူး။တစ်ဖက်မှာ NGO တွေကလည်းအဲ့ဒီလောက်ထိတောက်ဆိုလေတောက်ဆိုထားလေမရှိသေးဘူးပေါ့နော်။အဲ့တော့ကျွန်တော်တို့ကခုနဆရာမေးတဲ့မိန့်ခွန်းကမေးတိုက်တဲ့မိန့်ခွန်းဖြစ်တယ်။ပို့ပြီးအသိစိတ်ကြီးဖို့လိုတယ်။ဥမာအစောက်ဦးတွေစောက်တဲ့နေရာပါပဲအများကြီးချပြီးတော့ကျမရဲ့သုံးစိတက်သွားလားပေါ့။ဘာလို့ဆိုတော့ဥစားတဲ့အတွက်ကြောင့် contract နဲ့ကိုယ်နဲ့ချပေးတဲ့လူကြားမှာเนาะကျွန်တော်တို့ဒီဟိုချစားမှုပါတဲ့တက်သွားမှုတွေမရှိဘူးလို့မပြောနိုင်ဘူ
း။ဒီ NLD အစွဲတက်လာပြီးရဲ့နောက်ပိုင်းမှာလူဦးရေနဲ့ဆရာဝန်အချိုးအစားဘလောက်များတိုးလာပါသလဲ။နှစ်စဉ်ဆရာဝန်မွေးထုတ်နိုင်မှုကရောပိုပြီးတိုးလာပါသလား။အဲ့ဒါဒီကြောင့်လည်းရှင်းပြပါခင
်ဗျ။ဆီအစွဲလက်ထက်နဲ့ပြန်ရင်တော့ဆရာဝန်မွေးထုတ်မှုလို့နည်းနည်းပြန်ရှော့ချလိုက်တယ်။ဘာလို့ဆိုဒီသွေးကတော်တော်လေးနဲလာတယ်အဲ့တော့ဆေးရုံထူထောင်တဲ့အဲကျွန်တော်မိတ်ဆွေတယောက်ပြောတာဆိုလို့ရှိရင်နောက်ပိုင်းမှာဖြစ်လာတဲ့ဆရာဝန်တွေကသူ့ဆေးရုံမှာလာပြီးတော့အလုပ်လုပ်တဲ့အခါမှာဆေးနာမည်ကိုအင်္ဂလိပ်လိုမရင်းနိုင်ဥမာအနေကျက်စင်ဆိုအာနာငယ်ရပ်ပလက်တာနာနေကျက်စင်ဆိုပြီးဘဝလိုရေးတဲ့ဟာမျိုးပေါ့ဗျာနော်အ Edilu Sego, Bamalu, Salon Bonnet, a Sinti, Siawinia, Pitwade, Lu, do not think any pure at all. Ye, as ye do by Sayabo. Emma Dango, Nature, Dwad, ye dreadu, Nyai, Piabu, to say, so you are let him a choose again at the jump. D to a general di bet, John Pitwabi de Kima, Piambido, Shochavade, Dada Mulu, a twin donate or Dindalo, Miahulu, General Chene. အဲ့တော့ရည်သွေးပိုင်းနဲ့တော့ကျွန်တော်တို့ကြည့်ဖို့လိုတယ်အဲကျွန်တော်တို့တွေလက်ထက်ကဒီကြောင်းသုံးစာအုပ်တွေကိုကျွန်တော်တို့ဖတ်ရတယ်အခုနောက်ပိုင်းမှာကလေးတွေအဲ့ဒါတွေမဖတ်ဘူးအဲ့တော့ရည်သွေးဆိုင်ရာကိစ္စတော်တော်လေးစကားပြောမယ်လို့ကျွန်တော်ထင်တယ်ဒါကကျမ်းမာရေးမှာမဟုတ်ပါဘူးပညာရေးမှာလည်းအဲ့ဒါကလည်းပြဿနာတစ်ခုတည်းတော့မဟုတ်ဘူးဆရာရဲ့ဒီကျမ်းမာရည်သွေးကိုစောင့်ရှော sa bao mia soa pao win ni de bo no da chang lwe lwe ni lo kaot che ni ne sa lu lo mia do lo ye phu a a phin no piao mu lo lu de lu a ti nyin shi de win nan ni khong chong mai ni ma do a to lo mya mya shi ba lou pai kwin shi da ga da kan da bo
khu sat sat pi ya chu na me yin ya sia so so ga pyo de the ma man le ma ro da lou de yang ma ro lou la ma ti bu soa pyo ra myu de shi de soa chu na the di ma tadi ya la de man le won ji juk ga sia won mo lo mya di kaisa o po pi ro awareness ti pi ro lou nai da la yang gun ne sa yin so pi ro chu na sin na me sia ba pyo chu na le da bo
a ai lo lo chu na ma phin pya wuhan ga la me chang da ri ko prathama u song dai yai kho la ma mandalay phit de de cha mo lo mandalay ko ma adika phit twa de da ga do let twe a chu tayaw mu bo no သူတို့လည်းအဲကျမ်းမိုင်းနဲ့ပတ်သက်ရင်တော့ဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မို့မအဲဆရာစောဆရာရဲပေါ့တော့သူတို့နှစ်ယောက်စလုံးကဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့တိတ်ညွတ်မှုဒီအတွက်ပို့ပြီးဂီယူဆိုင်တာတွေတော့ဒါတော့ရှိနိုင်ပါတယ်သူတို့လည်းဒီလိုယောဂတရားတွေဖြစ်ဒီလိုနုနုကြကြနဲ့ရှိရမယ်ဆိုတော့ဆရာဝန်ဖြစ်ဖို့မလိုပါဘူးနော်အဲဒီအုတ်ချုပ်စီမနေတဲ့လူတိုင်းမှာဒီစိတ်ဓာတ်ကတော့ရှိဖို့တော့ဖြစ်ပါလိမ့်မယ်
ကျောဇနာရဲ့မြမအရေးတုံးတက်တဲ့တုံးတက်ချက်အစီအစဉ်မှာဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကြားခဲ့ရတာပါအခုဆက်လက်တင်ပြမယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာလည်းဒီဝူဟန်ဗိုင်းရပ်စ်လို့အလွယ်ခေါ်ကြတဲ့ကိုရိုနာဗိုင်းရပ်စ်ကနေရတဲ့ရောဂါ COVID-19 ကူးစက်ပြန့်နှံ့မှုကိုဘယ်လိုကာကွယ်မလဲဆိုတဲ့အကြောင်းကြားမှာပါမိမိရဲ့လက်တန့်ရှင်းစင်ကြယ်နေဖို့ကအင်မတန်အရေးကြီးတယ်လို့လည်းဒီအစီအစဉ်ကပြောပါတယ်ဒါကြောင့်လူတဦးချင်းစီလိုက်လက်တန့်ရှင်းရေးကိုဂရုစိုက်ပြီးယောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုတက်နိုင်သမျှရှောင်ကျဉ်ဖို့လိုတဲ့အကြောင်းဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရအောင်ပါရှင
်ဝန်တော်ကယောဂါကို COVID-19 လို့ကမ္ဘာကျန်းမာရေးအဖွဲ့ကနေနာမည်သတ်မှတ်ပေးလိုက်ပြီးဖြစ်ပါတယ်ဖေဖော်ဝါရီလ19ရက်နေ့အထိတရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူအရေအတွက်9000ကျော်ရှိနေပြီးအသက်သေဆုံးရသူဦးရေဟာ1800ကျော်အထိကိုရောက်ရှိနေခဲ့တာပါနိုင်ငံတချို့မှာလည်းကူးစက်ခံရသူအရေအတွက်တိုးပွားလာနေသလိုအသက်သေဆုံးမှုတွေလည်းရှိလာတာကိုတွေ့နေရပါတယ်တရုတ်နိုင်ငံကနေစတင်ဖြစ်ပွားပြန့်နှံ့ခဲ့တဲ့ COVID-19 ရောဂါကြောင့်တရုတ်နိုင်ငံအပါအဝင်တစ်ကမ္ဘာလုံးရဲ့စီးပွားရေးမှာထိခိုက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းသိရတာပါစီးပွားရေးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတွေမှာသိတာတဲ့ထိခိုက်ဆုံးရှုံးမှုတွေကြုံတွေ့ခဲ့ရတာကြောင့်မြန်မာနိုင်ငံမှာသာ COVID-19 ရောဂါကူးစက်ပြန့်နှံ့ခဲ့မယ်ဆိုရင်ဘလောက်အထိထိခိုက်ဆုံးရှုံးမှုတွေရှိလာနိုင်မလဲဆိုပြီးကြံ့ကျင်သူတွေကစိုးရိမ်ပူပန်နေကြတာပါ။ကျန်းမာရေးနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေမှာမြန်မာနိုင်ငံကျန်းမာရေးနဲ့အာဂသာဝန်ကြီးဌာနကနေပြီးတော့သတင်းအမှောင်ချမှုတွေမပြုတ်လို့ပဲအချိန်နဲ့တပြေးညီကျန်းမာရေးသတင်းတွေကိုထုတ်ပြန်ပေးလျက်ရှိတာကြောင့်ပြည်သူလူထုအနေနဲ့ကျန်းမာရေးသတင်းတွေကိုတည်တည်ချာချာနားထောင်ပြီးတူးနဲ့တူးလက်ဆင့်ကမ်းပြောပြပေးဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးတက္ကသိုလ်မှအငြိမ်းစားပါမောက္ခတူးဖြစ်သူဒေါက်တာဒေါက်ခေမာမြားကအခုလိုပြောပါတယ
်အခုအချိန်မှာတော့ကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့အခြေအနေကိုလည်းဒီပေါ့နော်ကျွန်မတို့ချီမှာဘုံဘုံဒီလည်းဖွဲ့စည်းဖြစ်တယ်ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကလည်းအင်တာအတိုင်းလုပ်နာဖြစ်တယ်အချိန်နဲ့တပြေးညီတဲ့သတင်းတွေကိုထုတ်ပြန်ပေးရဖြစ်တယ်ဘာမှလည်းသတင်းတွေအပေါင်းချဖုံးကွယ်တာမရှိဘူးအဲ့ဒါအဲ့အတွက်ကြောင့်မို့သတင်းတွေကိုတိုက်ပြီးတော့ထုတ်ပြန်တဲ့သတင်းတွေကိုတော့တခြားနားထောင်စေချင်တယ်တယောက်တည်းတယောက်လည်း lesson game ပြောရမယ်ဟိုပေါ့နော်ကိုကသတင်းနားထောင်နိုင်မယ်ခြားလူနားထောင်နိုင်ချင်မှနားထောင်မယ်ကိုဝမ်းရေးအတွက်ဖြည့်ရှင်းနေရပြီရှိရဲ့အဲ့လိုလူတွေကိုလည်းကိုက lesson ကမ်းနိုင်ရမယ်ပေါ့နော
် COVID-19 ရောဂါကူးစက်မခံရအောင်သတိပြုနေထိုင်တဲ့နေရာမှာနှာခေါင်းစည်းတက်ဆင်ဖို့နဲ့လက်တန့်ရှင်းအောင်ထားဖို့တွေကိုဦးစားပေးပြောဆိုနေကြတာပါ ၎င်းစည်းတက်စင်တာထက်စာရင်လက်တန့်ရှင်းရေးကိုပိုပြီးကူးဆိုင်ကြဖို့လည်းမြန်မာနိုင်ငံမှာရှိတဲ့ဆောင်ဝင်းကြီးတွေကတိုက်တွန်းအကြံပေးနေကြတာကိုတွေ့ရပါတယ်။လက်တန့်ရှင်းရေးကိုဘယ်လိုကူးဆိုင်သင့်ပါသလဲလို့မေးကြည့်တဲ့အခါသွေးရောဂါဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကအခုလိုပြောပါတယ်
။ကျမတို့ရဲ့အဓိကသည်လက်ပါပဲ။ကျမတို့ဒီလက်ကနေပြီးတော့ယောဂပိုးတွေကိုကိုယ့်ရဲ့ကိုယ်ခန္ဓာအပြင်ကနေပြီးတော့ကိုယ့်ကိုယ်ခန္ဓာစီကိုတည်ဆောင်တဲ့အဓိကဖြစ်တဲ့အကြောင်းမျိုးကျမတို့ဟာလက်ကိုစနစ်တကျဆေးဖို့လိုပါတယ်။ဘာလို့ပဲကြိုင်ပြီးတိုင်းကြိုင်ပြီးတိုင်းထိမိပြီးတိုင်းထိမိပြီးတိုင်းလက်ဆေးဖို့လိုပါတယ်။အများတန်းရေဆက်ပြာနဲ့ဆေးတာအကောင်းဆုံးပါပဲ။ဒါရင်နဲ့မဆေးနိုင်ဘူးဆိုတော့ 70% alcohol ပါတဲ့ hand gel တွေနဲ့လည်းကျွန်တော်တို့ဆေးလို့ရပါတယ်။
COVID-19 ရောဂါပိုးရှိတဲ့သူချောင်းဆူနှာချေလိုက်ရကနေထွက်လာတဲ့အမှုမွားတွေကနေတဆင်အရာဝတ္ထုတွေပေါ်မှာတင်ကြံနေတဲ့ရောဂါပိုးတွေကိုလက်နဲ့ကင်တွယ်မိတဲ့အခါရောဂါပိုးမတွေဟာလက်မှာကပ်ပါလာတာဖြစ်ပါတယ်။ရောဂါပိုးမပေနေတဲ့လက်ဟာမျက်နှာနဲ့နှာခေါင်းတစ်ဝိုက်ကိုရောက်မလာခင်မှာလက်ကိုဆက်ပြာရည်တုံးပြီးဆေးကြောတာပဲဖြစ်ဖြစ်ဟန်းချယ်လို့ခေါ်တဲ့လက်တန့်စင်ဆေးရည်နဲ့ဆေးကြောတာပဲဖြစ်ဖြစ်ဆေးကြောတန့်စင်ပေးဖို့လိုတယ်လို့အထွေထွေရောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နော်ယောဂါရှိတဲ့လူကနေထွက်လာတဲ့အမှုမွားဒီသရေဆက်ကလေးတွေနဲ့ထိတွေ့နေတဲ့เนาะအရာဝတ္ထုပစ္စည်းတွေကိုကိုယ့်လက်နဲ့ကင်တွယ်မိပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်စပ်နာရောက်ရှိမယ်ဆိုရင်ကူးစက်သွားနိုင်တယ်။ဒါကြောင့်မလို့ဝမ်ဗိုင်းရပ်စ်ကာကွယ်ရေးအတွက်အရေးကြီးဆုံးချက်တစ်ချက်ကိုပြောပြပါဆိုရင်เนาะလက်ဆေးဖို့ဖြစ်ပါတယ်။လက်ကဘယ်ချိန်ဆေးရမှာလဲကိုယ့်ရဲ့မျက်နှာနှာခေါင်းမျက်စိနားတွိုက်ကိုကိုယ့်လက်ကိုမသွားခင်မှာဆေးထားရင်အကောင်းဆုံး။ကြံတဲ့ပစ္စည်းပစ္စည်းတွေကင်တွယ်တဲ့ပြီးတာနဲ့ဆရာတို့ကလက်ဆေးဖို့လိုတယ်ပေါ့เนาะအထူးသဖြင့်တော့ဆေးရုံဆေးပေကန်းသွားပြီးနော်ပြန်လာပြီဆိုရင်ကိုယ့်ရဲ့ဒီမျက်နှာနားကိုလက်မရောက်ခင်မှာလက်ဆေးကြောဖို့ကအရေးကြီးဆုံးပြောပါတယ်ဒုတိယချက်ကတော့ခုနကဒီဆရာတို့နှာခေါင်းစည်းတွေကိုစနစ်ကျသုံးဆွဲဖို့ပေါ့နော
်နှာခေါင်းစည်းတက်ဆင်ထားတာနဲ့လက်တန့်ရှင်းအောင်ကူးဆိုက်တာတွေအပြင်ကိုယ်ခံဆွမ်းအားကောင်းမနေအောင်နေထိုင်စားတောက်တာဟာလည်း COVID-19 ရောဂါမကူးဆိုက်အောင်ကာဝယ်တဲ့နေရာမှာအရေးပါတယ်လို့သိရပါတယ်လူထုတက်တဲ့နေရာတွေကိုမသွားမိအောင်တက်နိုင်သလောက်ရှောင်ကျဉ်ပြီးကိုယ်ခံဆွမ်းအားကောင်းမနေအောင်နေထိုင်စားတောက်ထားဖို့လိုတယ်လို့အငိမ့်စားပမောက္ခဒေါက်တာဒေါ်ခီမာမြားကအခုလိုပြောပါတယ
်လက်တန့်ရှင်းရှင်းနေပြီးတော့ကိုယ်ခံအကောင်အောင်ကိုယ့်ကိုအားရှိရအစားစားပေါ့နော်ဒီစီဦးထွက်ပတ်တွေဆောင်တော့ပြောတာမဟုတ်ပါဘူးကိုယ့်ကိုအတူတူပဲဆင်းရဲပဲစားစားထမင်းပဲစားစားဟာရပြေအောင်ပေါ့နော်စားပါတယ်ပေါ့နော်ဒီပုံမှန်ပြည်သူတွေအတိုင်းပါပဲပေါ့နော်စားလို့ရပါတယ်ပြီးရင်အေးဝအောင်အေးအောင်ပေါ့နော်ကိုယ့်အလုပ်ကြောင့်မလုပ်ချိန်ထားလောက်အခုဆရာမတို့ရှိမှာဟိုစားနေရောညောင်အိတ်ဖင်းနေတော့မှ Facebook ဆွဲလန်းကြတာလေနော်အဲ့လိုမျိုးမလုပ်ဘဲနဲ့အိတ်ချိန်ရောအိတ်ချိန်ကိုကောင်းကောင်းအိတ်ထားမှသာကုခံကောင်းမယ်မအိတ်ထားလို့ရှိရင်ကုခံမကောင်းတော့ဘူ
း COVID-19 ကူးစက်ပြန့်နှံ့မှုကိုကာဝယ်တဲ့နေရာမှာလက်တန့်ရှင်းရေးဟာအရေးကြီးတာကြောင့်လူတူဦးချင်းစီလိုက်လက်တန့်ရှင်းရေးကိုခရီးဆိုင်ပြီးယောဂကူးစက်နိုင်တဲ့နည်းလမ်းတွေကိုတက်နိုင်သမျှရှောင်ကျဉ်ဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံကနေလည်းအပတ်စဉ်တင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတင်ဆက်မယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါသလဲအခုလာမယ့်စနေညဓာတ်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ောရရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေတဲ့ဒိုက်ရိုက်လေလိုင်းအစီအစဉ်တွေမှာပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မတ်စုမြတ်မွန်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်စပိန်နိုင်ငံမှာဖေဗရူလာကုန်ပိုင်းကျင်းပမယ့်ကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီးကိုမလုပ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါတယ်။ကမ္ဘာတဝန်းကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းကြီးတွေကသူတို့ရဲ့နောက်ဆုံးပေါ်နည်းပညာတွေပစ္စည်းအသစ်အစမ်းတွေကိုပွဲထုတ်ပြသလေးရှိတဲ့ကုန်စည်ပြပွဲကြီးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်ဒီနှစ်မပါတော့ဘူးလို့ကမ္ဘာထိပ်တန်းနည်းပညာလုပ်ငန်းကြီးတို့ကလည်းကြေညာခဲ့ပြီးတဲ့နောက်မှာအခုလိုပွဲကိုဖျက်လိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းကြီးပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြည့်ရအောင်ပါရှင်။
နိုင်ငံကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကရက်ဟာနည်းပညာလုပ်ငန်းအပေါ်မှာပါထိခိုက်နေပါဗျ။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးဒီနှစ်မကျင်းပဖြစ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါဗျ။နိုင်ငံပေါင်း200ကျော်ကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းဆိုင်ရာတာဝန်ရှိသူ300ကျော်တက်ရောက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်တည်းက Intel, Amazon, Facebook, Ericsson, Sony, LG, Vivo စတဲ့ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကဒီနှစ်ပြပွဲမှာမပါဝင်တော့ဘူးလို့အရင်ကြေညာခဲ့ကြတာပါ Telenor, Huawei, ZTE တို့လိုလုပ်ငန်းတွေကလည်းပြပွဲမှာလုပ်ဖို့စီစဉ်ထားတဲ့မူလအစီအစဉ်တချို့ကိုရှော့ချခဲ့ကြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကျန်းမာရေးစိုးရိမ်မှုကြောင့်နိုင်ငံတကာကုမ္ပဏီပေါင်း40ကျော်က MWC 2020ပြပွဲကနေနှုတ်ထွက်ခဲ့ကြပြီးတဲ့နောက် February 24ရက်နေ့ကနေ29ရက်နေ့အထိ4ရက်ကျင်းပမဲ့ကုန်စည်ပြပွဲကြီးကိုဒီနှစ်ဖျက်တယ်လို့ပွဲစီစဉ်တဲ့ GSM Association GSM ရဲ့ညွှန်ကြားရေးမှူးချုပ် Matt Graniat ကအသိပေးကြေညာခဲ့ပါတယ်
။ This has been a lengthy discussion within GSMA and we have been forced to take this very hard decision. And the
GSM ဖွဲ့စည်းအတွင်းအခြေလဲဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ MWC 2020ကုန်စည်ပြပွဲကြီးကိုဖျက်ဖို့အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတာဖြစ်တယ်လို့ကြေညာသွားတာဖြစ်ပါတယ်။ GSM အဖွဲ့အစည်းဆိုတာကတော့ဒီကမ္ဘာလုံးကဆက်သွယ်ရေးလုပ်ငန်းပေါင်း950ကျော်ကုမ္ပဏီပေါင်း400ကျော်ကိုကိုစားပြုတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်အထိကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် GSM အဖွဲ့ကြီးကပြင်ဆင်ခဲ့ကြတာပါ Mobile World Congress ကုန်စည်ပြပွဲလာသူတယောက်နဲ့တယောက်တောင်းလက်ဆွဲနှုတ်မဆက်ကြပါနဲ့လို့အကြံပြုခဲ့တဲ့အထိဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးစတင်တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ကလာမဲ့သူတယောက်ကိုမှပွဲမှပါဝင်ခွင့်မပြုသလိုတရုတ်နိုင်ငံတခြားဒေသတွေကလာမဲ့သူတွေဆိုရင်လည်းဒီပွဲကိုမလာခင်တရုတ်နိုင်ငံအပြင်မှာ14ရက်ရောက်နေသူတွေဖြစ်ရမယ်လို့ကြေညာချက်ထုတ်ခဲ့ပါသေးတယ်ခုလောက်အထိပြင်ဆင်ခဲ့ပြီးတော့မှနောက်ဆုံးပွဲဖြတ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်ဈေးကွက်တင်ဖို့ရှိတဲ့စမတ်ဖုန်းအသစ်တွေကျိုးမဲ့ပစ္စည်းအသစ်အစမ်းတွေကိုပွဲထုတ်မိတ်ဆက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်လိုက်တဲ့အတွက်စမတ်ဖုန်းကုမ္ပဏီတွေထိခိုက်နိုင်တယ်လို့နည်းပညာကျွမ်းကျင်သူ Nicole Scott ကသုံးသပ်ပါတယ်။နိုင်ငံပေါင်း200ကျော်ကပါဝင်ဖို့စီစဉ်ထားတဲ့ပွဲမှုစီးပွားရေးအပေါ်တက်ရောက်မှုကတိုင်းတာလို့တော့မရနိုင်ပါဘူးတဲ့
။ Huawei, Oppo, Xiaomi, all of these companies are not going to be launching their phones. They're going to have to come up with
Huawei, Oppo, Xiaomi စတဲ့ဖုန်းကုမ္ပဏီတွေအနေနဲ့သူတို့ဖုန်းအသစ်တွေမိတ်ဆက်ကြတော့မှာမဟုတ်ပါဘူး။တခြားနီလန်းတွေနဲ့ဖုန်းအသစ်တွေကိုပွဲထုတ်ဖို့စဉ်းစားရတော့မှာပါ။ Oppo ဆိုရင်ဥရောပဈေးကွက်မှာပထမဆုံးမိတ်ဆက်ဖို့အကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်
။ပြပွဲကိုနှစ်စဉ်လူပေါင်း300ကျော်လာကြတဲ့အထက်မှာတရုတ်နိုင်ငံကလာကြသူတွေကလည်း 9,000-6,000 လောက်ရှိပါတယ် MWC ကုန်စည်ပြပွဲကြီးကိုဒီနှစ်မကျင်းပဖြစ်တဲ့အတွက်ကမ္ဘာစမတ်ဖုန်းဈေးကွက်အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အကြီးအကျယ်ထိခိုက်နိုင်တာကမြန်နှုန်းမြင့် 5G အင်တာနက်ကွန်ရက်ဖြန့်တဲ့ကဏ္ဍဖြစ်တယ်လို့နည်းပညာလေ့လာသူတော်တော်များများကသုံးသပ်နေကြပါတယ်အမေရိကဥရောပနဲ့အာရှနိုင်ငံတော်တော်များများမှဒီနှစ်ထဲ 5G ကွန်ရက်ဖြန့်တဲ့အပိုင်းကိုကြဲကြဲပြန့်ပြန့်လှုပ်လာကြဖို့စီစဉ်ထားတဲ့အတွက်ဒီလုပ်ငန်းပိုင်းမှာထိခိုက်လိမ့်မယ်လို့ Future Source Consulting အကြံပေးလုပ်ငန်းကကျွမ်းကျင်သူ Steven Myers ကခုလိုရှင်းပြပါတယ်
။ The impact will be sorely felt and I think this year was going to be particularly crucial because this was really, you know, 5G has been a buzzword for the last few years But this year we've actually started seeing real applications.
တော်မှုတွေကိုတည်ရတာမြင်လာမှာဖြစ်ပါတယ်။ဒီနှစ်က 5G အတွက်အထူးအရေးကြီးတဲ့နှစ်ဖြစ်တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက 5G လို့ပြောနေကြပြီမဲ့ဒီနှစ်တည်းမှာ 5G နဲ့ပတ်သက်ပြီးတော့ application တွေရှိလာပါတယ်။ 5G ကိုရဲ့ဖြတ်မှုတွေစလုပ်လာကြပါတယ်။ 5G smartphone တွေကိုလည်းကင်လာနိုင်ကြတယ်ဆိုတော့ 5G အောင်ပွဲခံမဲ့ပွဲကြီးဖြစ်ပါတယ်။အခုတော့ဒီ 5G smartphone တွေနည်းပညာတွေ 5G ကွန်ရက်ကနေရမယ့်အကျိုးရှိမှုတွေကိုအကြီးအကျယ်ပြသမေးဆက်ခွင့်ရမယ့်ပွဲမရှိတော့တဲ့အတွက် smartphone လုပ်ငန်းကြီးတွေမကောက်ပါဘူးဆက်ဆက်နေတဲ့လုပ်ငန်းတွေအားလုံးအတွက်ပါတိတိကျကျထိခိုက်မယ်လို့ထင်ပါတယ
် Oppo, Vivo, Xiaomi နဲ့ Huawei ကုမ္ပဏီတွေဆိုရင် 5G smartphone တွေကိုဒီနှစ်ထဲမှာအများကြီးရောင်းရလိမ့်မယ်လို့မှန်းထားကြတာဖြစ်ပါတယ် 5G internet ကွန်ရက်အခြေခံနဲ့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေကလည်းဒီနှစ်ကြမှာအပြည့်အဝစတင်ကြမှာမို့ဘလို့ဝန်ဆောင်မှုမျိုးတွေရှိလာမလဲဆိုတာကို MWC ကုန်စည်ပြပွဲကြီးမှာမိတ်ဆက်ဖို့ပြင်ဆင်ထားကြတာပါ။ဒါကြောင့်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့လည်းမိတ်ဆက်မဲ့ဆင်မြင့်ပျောက်သွားတဲ့အတွက်ထိခိုက်မယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်။ဘာစီလိုနာမြို့မှာနှစ်ဆင်ကျင်းပတဲ့ကမ္ဘာအကြီးဆုံးကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကုန်စည်ပြပွဲကြီးကနည်းပညာလုပ်ငန်းတွေတင်အကျိုးရှိစေတာမဟုတ်ပါဘူး။ဒီကုန်စည်ပြပွဲကြီးကြောင့်ဘာစီလိုနာမြို့ရဲ့စီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်။ပြီးခဲ့တဲ့2019ခုနှစ်တုန်းကဆိုရင်ဒီကုန်စည်ပြပွဲကြီးကိုအမိပြုပြီးတော့ဟိုတယ်လုပ်ငန်း၊စားတောက်ဆိုင်လုပ်ငန်း၊အငှားရင်လုပ်ငန်းအပါအဝင်မြို့ရဲ့စီးပွားရေးဝင်ငွေဒေါ်လာတန်း900ကျော်တိုးတယ်လို့ GSMA အဖွဲ့အစည်းကခန့်မှန်းပါတယ်။ကုန်စည်ပြပွဲမှာပါဝင်တဲ့ကုမ္ပဏီတွေကလည်းသူတို့ဈေးကွက်တင်မဲ့ပစ္စည်းတွေလူစိတ်ဝင်စားမှုများအောင်ဝယ်သူတွေများနိုင်သမျှများအောင်ဒေါ်လာတန်းချီပြီးတော့ပွဲထုတ်ကြော်ညာကြတာဖြစ်ပါတယ်။အခုပွဲကိုစီစဉ်သူတွေဘက်ကဖျက်လိုက်တဲ့အတွက်ကြိုတင်ပြင်ဆင်ထားပြီးသားစရိတ်တွေကို GSMA အဖွဲ့ကြီးကအယောပေးမှလားကုမ္ပဏီတွေဘက်ကအကုန်ချခံရမှလားဆိုတာကမရှင်းသေးပါဘူးသူတို့ဘက်ကထိန်းချုပ်လို့မရနိုင်တဲ့အခြေအနေကြောင့်ပွဲဖြတ်ခဲ့ရတယ်လို့ GSMA အဖွဲ့ကကြေညာထားတာကြောင့်ရော်ကြီးပေးမဲ့ပုံမရဘူးလို့သတင်းတော်တော်များများမှဖော်ပြနေကြပါတယ်တေချာရာကတော့ smartphone ကုမ္ပဏီတွေ electronic ပစ္စည်းကုမ္ပဏီတွေကသူတို့ရဲ့ပစ္စည်းအသစ်အစမ်းတွေမိတ်ဆက်ပွဲထုတ်ကြလေးရှိတဲ့MWC ကုန်စည်ပြပွဲကြီးဒီနှစ်မရှိတော့တဲ့အတွက်ဘလို့ပစ္စည်းသစ်တွေထွက်လာဖို့ရှိသလဲဈေးကွက်တင်မှလဲဆိုတာကိုလောလောဆယ်သိရအောင်မှမဟုတ်ပါဘူးရှင
်မဆုမြတ်မွန်တင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့စာမျက်နှာအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလဲအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါရဲ့ရှင်ကြာသပတေးနေ့နဲ့ခင်းသတင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပါရှင
်အမေရိကန်ပြည်သူဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကမော်ဆွန်ကူဝါစ်ပြည်ဆက်ရုံမှာပြစ်ခတ်မှုဖြစ်ပွားပြီးသေဆုံးသူအများပြားရှိတဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်မီလ်ဝေါကီဂျာနယ်စင်တီနယ်ကတော့အနည်းဆုံးလူ9ဦးသေဆုံးပြီးသေနတ်သမားလည်းသူကိုယ်သူအဆုံးစီရင်သွားတယ်လို့ဖော်ပြပါရယ်ဗိုလ်ထုနှင့်နောက်ပိုင်းမှာပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်ပြည်ဆက်ရုံကိုလည်းပိတ်ဆို့တားဆီးထားခဲ့တာပါပြစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူးမြို့တော်ဝင်တွန်ဘရက်ကတော့ထိတ်လန့်စရာကောင်းတဲ့နေ့တစ်နေ့ဖြစ်နေပြောဆိုခဲ့ပါရယ်မော်ဆွန်ကူဝါစ်ဝင်းထဲမှာတော့ပြည်ဆက်ရုံပြင်ရုံးခန်းတွေနဲ့ခီးသွွားလုပ်ငန်းတခုလည်းရှိပါရယ်အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်အနေကိုရင်ဆိုင်ရမှာဒုသမ္မတမိုက်ပန်ဆာဦးဆောင်မှုသမ္မတဒေါ်နယ်ထရန့်ကတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်သူတွေကိုဗိုင်းရပ်စ်ပိုးကူးစက်နိုင်တဲ့အနေနဲ့နည်းပါးနေစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယောဂကူးစက်ပြန့်နှံ့မယ်ဆိုရင်တော့လူဝတ်သမျှဆောင်ရွက်ဖို့အသင့်ရှိတဲ့အကြောင်းလည်းပြောပါတယ်။ယောဂတပြည့်ရေးအတွက်လူဝတ်တလူအကုန်ကြခံသုံးဆွဲသွားမှာဖြစ်တဲ့အကြောင်းလည်းအမေရိကန်ကျန်းမာရေးအရှိန်နဲ့အတူဗိုလ်ထုနှင့်နောက်ပိုင်းကသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောလာနေတဲ့တရုတ်နိုင်ငံရဲ့တုံ့ပြန်ဆောင်ရွက်မှုတွေပေါ်ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကတော့ချီးကျူးစွာပြောဆိုခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Robert Louis ပါရှင်။ကြာသပတေးနေ့နဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.